ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုလိုက်ပေမယ့်မြန်မာနိုင်ငံမှာတော့သတင်းသမားတွေလုံလောက်တဲ့အကာအကွယ်ပေးမှုတွေမရဘဲသတင်းလွတ်လပ်ခွင့်အခြေအနေလဲစိုးနေသေးတယ်လို့ CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကရောမြန်မာသတင်းသမဂ္ဂအဖွဲ့ကပါပြောကြားလိုက်ပါတယ်ဒေါက်တာမျိုးတက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်
သတင်းလွတ်လပ်ခွင့်ဟာလူပေါင်းအတိုင်းဝန်းအတွက်မရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားလိုက်ပါတယ်
။ A free press is essential for peace, justice and human rights for all. It is crucial to building transparent and democratic.
ညီငယ်ရေးတရားမျှတရေးနဲ့လူ့အခွင့်အရေးတွေအတွက်မရှိမဖြစ်လိုအပ်တာကသတင်းလွတ်လပ်ခွင့်ဖြစ်ပါတယ်။ဒါဟာပွင့်လင်းမြင်သာတဲ့ဒီမိုကရေစီလူပေါင်းအတိုင်းဝန်းအတွက်အရေးပါတယ်လို့တောင်းခံမှုတောင်းဝန်မှုတွေရှိရအောင်လေသတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်ပါတယ်။ဒါအပြင်ဒါရေးရှိဖွံ့ဖြိုးရေးအတွက်ပါအရေးကြီးပါတယ်။သတင်းထောက်တွေသတင်းလောကမှာအလုံးလုံးနေသူတွေဟာလူတွေစီးဖို့လိုအပ်နေတဲ့သတင်းတွေကိုပြောပြရင်းဒေတာသင်းသမကကဘာတဟွန်းစင်ခေါ်မှုတွေကိုမိမောင်းထုတ်ပြနေကြသူတွေဖြစ်တဲ့အတွက်သူတို့ဟာလူလူပဲစိတ်တန်ဖိုးရှိပါတယ်
။လွတ်လပ်စွာချုပ်ဖို့ပြောဆိုခွင့်နဲ့သတင်းမှန်တွေကိုသိခွင့်ရရေးအတွက်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဥပဒေတွေပြဋ္ဌာန်းချင်တုံးပြီးဒါတွေကိုလိုက်နာအောင်အားဖြည့်ပေးဖို့လိုအပ်တယ်လို့ပြောပါတယ်။ဒါအပြင်သတင်းထောက်ပြပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သတင်းသမားတွေကိုအကာအကွယ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ခိုင်မာအောင်လုပ်ဆောင်ဖို့ကမ္ဘာနိုင်ငံအစိုးရတွေကိုတောင်းဆိုလိုက်ပါတယ်
။ On World Press Freedom Day 2018I call on governments to strengthen.
ဒီနေ့ကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်ခိုင်မာအောင်လှုပ်ဆောင်ပေးဖို့နဲ့သတင်းသမားတွေကိုကာကွယ်ပေးဖို့နိုင်ငံအစိုးရတွေကိုတောင်းဆိုပါတယ်။သတင်းလွတ်လပ်ခွင့်ကိုကာကွယ်ဆောင်ရှောက်ရင်းအမှန်တရားသိခွင့်ရရေးအတွက်ရည်တည်ကြဖို့ပန်ကြားပါတယ်
။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကိုကြည့်ရင်မနှစ်ကအဆင့်138ရှိရကနေဒီနေ့မှာတော့အဆင့်60ရော့ကြပြီး139ဖြစ်သွားတယ်လို့နိုင်ငံမောက်ကျ80ရဲ့သတင်းလွတ်လပ်ခွင့်ကိုဆန်းစစ်ဖော်ပြတဲ့ RSF ရဲ့2019ညွှန်းကိန်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအားစရေးရာညွှန်ကြားမှု Steve Butler ကိုမေးကြည့်ပါတယ်။
It's terrible that, you know, the fact that you have two journalists from Reuters who are in prison who are obviously not guilty.
They go so near. They are going to be able to get the police officers. They are going to be able to get the police officers. They are going to be able to get the police officers. They are going to be able to get the police officers. They are going to be able to get the police officers. They are going to be able to get the police officers. They are going to be able to get the police officers.3ปีอ่ะยောက်နေစေပ
ါဦးသိန်းစင်အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အနေအချင်းရလာတာမို့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်ပိုရှိလာမယ်လို့ညွှန်းလင်းထားကြတဲ့နဲ့ဖြစ်မလာဘူးလို့နော်ဝေးခြေဆိုင်မြန်မာသတင်းသမဂ္ဂကဥမ္မမောင်မြင့်ကပြောပါတယ်အခု Reuters သတင်းတောက်မြောက်ထောင်ယောက်ဆင်ဖန်ခံရဲဆိုတဲ့ကိစ္စပေါ်လာခဲ့တဲ့နောက်မှာတော့နိုင်ငံအတွက်ပိုးပြီးနာမည်ပြည့်စရာဖြစ်လာရတယ်လို့ဆိုပါတယ
်။တရင်းလုံးလခွင့်နဲ့ပတ်သက်ပြီးတော့နာမည်ပြည့်ရှိတဲ့နိုင်ငံအနေနဲ့အခုလိုမျိုးတရင်းနောက်တွေကိုလုံလုံရေးရနေထောင်ချောက်ဆင်ဖမ်းနေဆိုတဲ့အခြေအနေပေါ်လာတဲ့အခါကျတော့ကျွန်တော်တို့ပိုပြီးနာမည်ပြည့်ရတယ်တန်းကြီးအနေနဲ့နောက်တစ်ချက်ကဒီအရသားတွေကိုလုံလုံရေးရတတ်တဲ့အခြေအနေဥပဒေနဲ့ညီလုံတဲ့အခြေအနေရှာလို့မှုအဲ့ဒီဟာကိုဒီတရင်းသမားတွေကအမှန်တိုင်းဖော်ထုတ်ဖို့ကြိုးစားတာကိုနိုင်ငံတော်လုံလုံရေးဆိုတာကိုအကြောင်းပြပြီးတော့သူတို့ဖမ်းတယ်ဆိုတဲ့အခါကျတော့တပတ်အမြင်မှာဘလို့ဖြစ်သွားလဲဆိုတော့တရင်းနောက်တွေကဒါရီကိုအမှန်တိုင်းတရင်းပို့ဖို့ကြိုးစားပါရဲ့လေအစိုးရကတမင်တကာတားမြစ်တယ်ဆိုတဲ့နာမည်ပြည့်တယ်ထပ်ဖြစ်တယ
်ဒီကိစ္စကိုသတင်းတောက်တွေကဖော်ထုတ်နိုင်ပြီးအရသာစုအဖွဲ့ကလည်းကြိုးပြီးတိုက်ခိုက်ခဲ့နေဆိုရင်အခုလောက်ထိနာမည်ပြည့်ရတာမျိုးဖြစ်မလာနိုင်ဘူးလို့ယုံကြည်ရတဲ့အတွက်သတင်းလွတ်လပ်ခွင့်ပေးရင်ဟာတိတ်ကိုအရေးပါကြောင်းလက်ရှိအစိုးရကိုသိစေချင်တယ်လို့လည်းပြောပါတယ်
အဲ့ဒီအချိန်လုံးကသာသတင်းတော့တွေကမှန်မှန်ကန်ကန်သတင်းပို့နိုင်ရဲ့လို့အရသာအစိုးရဘက်ကကြိုတီးရတယ်ဆိုလို့ရှိရင်အရသာအစိုးရကလုံလုံလေးလေးလုံးတမျမျက်စိမှိတ်ပြီးကာဝယ်တဲ့ဘဝမရောက်ဘူးအခုကျွန်တော်တို့မြင်နေရတာကမ္ဘာအမြင်မှာဘလို့ဖြစ်သွားလဲဆိုတော့ဒီတော်ဆန်းစုကြည်ကစစ်တပ်ကမတရားမှုတွေကိုတောင်းငင်ပြီးတော့လိုက်ပြီးတော့ကာဝယ်ပေးနေတယ်လို့ကမ္ဘာကြီးကမြင်တယ်မြင်တဲ့အခါကျတော့ကျွန်တော်တို့တိုင်းကြီးနဲ့ပူတိတ်ကကြားတယ်ဒီမိုကရေစီအစိုးရတစ်ခုအနေနဲ့တိုင်းကြီးကိုပြည်ရင်ကြောင်းလေးဖို့ဆိုပြီးတော့အနာယူခဲ့တဲ့အစိုးရနဲ့တိတ်ခါကြားတယ်တကယ်လို့ဆိုသတင်းလုံးလက်ခွင့်ရှိမယ်ဒီသတင်းတွေကိုဆောင်ကြိုးကလေးကလောလောလတ်သတင်းပို့တယ်လေဆိုရင်ကျွန်တော်ပြည်သူတွေနဲ့အမှန်အမှားကိုသိစားပြီးမယ်ကိုတိုင်းကြီးကိုဘလောက်ချစ်ချစ်ကိုရဲ့လူရည်တက်တယ်ကငွေငွေကအမြင်မှာရောပြည်ရင်းဥပဒေမရရောရာဇဝတ်မှုမြောက်နေတဲ့အခါကိုလောက်နေ နေဆိုကြာတိုင်းကျွန်တော်လည်းသိခံမှာမဟုတ်ဘူး။အဲ့တော့အစိုးရကလည်းပဲတင့်တော်သူတို့ရှိတယ်ဆိုတာရတ်တန့်လို့ရနိုင်တဲ့အနေအားရှိကောင်းရှိခဲ့လိမ့်မယ်အဲ့ဒီအချိန်တော့။အခုကကုလသမဂ္ဂနဲ့ထိတိုက်သူပဲဆင်ရောက်နေပြီ။ဒါရီအားလုံးကအရင်ကအချိန်ကြာကြာပြောလို့ဆိုလို့ရှိရင်ကျွန်တော်တို့နေမှာတတိယလောက်ကမရှိလို့ဖြစ်တဲ့ကိစ္စရင်းလို့ကျွန်တော်ကတော့မြင်နေခင်ဗျာ
။နိုင်ငံပေါင်း195နိုင်ငံကလွတ်လပ်ခွင့်ဆိုင်ရာစစ်တမ်းကောက်ယူခဲ့တဲ့ Freedom House အဖွဲ့ကတော့မြန်မာနိုင်ငံကိုတစ်ချိန်တစ်ပိုင်းတည်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေပေါ်ပြထားပါတယ်။